စူဒန်မှာစစ်တပ်ကပြီးခဲ့တဲ့လတွေသူတို့အာဏာသိမ်းပြီးဖျောက်ချခဲ့တဲ့အရသာဝန်ကြီးချုပ်အဗ်ဒူလာဟမ်ဒက်ကိုပြန်ပြီးခန့်အပ်ဖို့အတွက်သဘောတူညီခဲ့တဲ့နောက်မှာစစ်ကောင်းဆောင်တွေကိုဖိအားပေးတဲ့အနေနဲ့ထောင်ပေါင်းချီတဲ့ပြည်သူတွေဟာမြို့တော်ခါတွန်းနဲ့တခြားမြို့ကြီးတွေမှာကျေစပင်းတွေကခြိတက်ဆန္ဒပြခဲ့ကြပါတယ်စစ်တပ်နဲ့သဘောတူညီချက်အတွက်ဝန်ကြီးချုပ်ကတနင်္ဂနွေနေ့မှာလက်မှတ်ရေးထိုးခဲ့ပြီးမြဲထင်ရှားတဲ့နိုင်ငံရေးပါတီတွေနဲ့ဩဇာကြီးတဲ့ဆူဒန်ဆန္ဒပြလှုပ်ရှားမှုအဖွဲ့ကတော့လက်မခံကြဘဲဒါဟာဆန္ဒပြသူတွေကိုတစ္ဆာဖောက်တာလို့တချို့ကပြောတယ်လို့ဒါဟာစစ်တပ်ကအာဏာသိမ်းမှုကိုနိုင်ငံရေးရဖုံးကွယ်မှုတစ်မျိုးလို့လည်းဝေဖန်ကြပါတယ်ခါတွန်းမြို့တော်ကအလုသမာလူရန်စားနေတဲ့ရက်ွက်တစ်ခုမှာဆန္ဒပြနေတဲ့သူတွေကတော့တော်လှန်ရေးဟာပြည်သူတော်လှန်ရေးဖြစ်ပြီးစစ်သားတွေတန်းရအောင်ပြန်ပြီးတွားဖို့အတွက်ကြွေးကြော်ခဲ့ကြတယ်လို့ဆန္ဒပြပွဲတွေအတွင်းတည်ဆုံးရရသူတွေအတွက်တရားမျှတမှုဆောင်ကျဉ်းပေးဖို့ပါတောင်းဆိုခဲ့ကြတာပါပို့ဆူဒန်ကဆာလာဝတ်မာလာနေနဲ့အနောက်ဒါဖာကမြို့ကြီးတွေပါဝင်ဆူဒန်နိုင်ငံတလွန်ဆန္ဒပြနေတာကိုဆိုရှယ်မီဒီယာတွေမှာထုတ်လွှင့်နေတာဖြစ်ပါတယ်နိုဝင်ဘာ18ရက်နေ့ကလေးကအနောက်ဒါဖာဘက်မှာရွာပေါင်း46ရွာမှာမီးလောင်မှုတွေလူရဲမှုတွေနဲ့အတူအဓိကရုံးတွေဖြစ်ပွားခဲ့ပြီးတေဆုံးရသူပေါင်းဟာ43ဦးနဲ့မနေ့ရှိခဲ့ပြီးအမျိုးသမီးနဲ့မိန်းကလေးငယ်တွေမရင်းကျင်ခံရတာကလေးငယ်20လောက်ပျောက်ဆုံးနေကြောင်းသတင်းတွေရတာတယ်လို့ကုလသမဂ္ဂကပြောပါတယ်